မန္တလေးတိုင်းဒေသကြီးအတွင်းအေရာရီညရဲ့တက်ပြီးရေလွှမ်းမိုးမှုကြောင့်လူဦးရေသက်တောင်ကျော်လောက်ရေပေးတံခံရရတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကယ်ဆယ်ရင်းနဲ့ပြန်လည်နေရာချက်သားရေးဝန်ကြီးဌာနကပြောပါရယ်အခုအဆောင်ကတော့ကိုကောင်းဆန်ဟင်းကတင်ပြထားပါရယ်ရှင်
မန္တလေးတိုင်းဒေသကြီးအတွင်းမှာရှိတဲ့တက္ကသိုလ်အဆင့်ကတပိတ်ချင်းဆင့်ကူးမှာတကောင်းကျော်သွားပြီအင်အောင်စုပေါင်း2500လောက်နေရာပြောင်းရွှေ့နေရတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကယ်ဆယ်ရင်းနဲ့ပြန်လည်နေရာချက်သားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်တကာကိုကိုနိုင်ကပြောပါတယ်ကျွန်တော်မန္တလေးတိုင်းဦးစီးမှုနဲ့ဖုန်းရတော့တက္ကသိုလ်အဆင့်ကတပိတ်ချင်းဆင့်ကူးမှာတကောင်းကျော်သွားပြီအင
ြီးဒါပြီးလို့ရှိရင်ကျွန်တော်တို့မကွေးတော့ဘကူးကိုရောက်လာမှာပေါ့ပြည့်ပြည့်ဘကူးကိုရောက်လာမှာပေါ့ဒါပေမဲ့အခုဒီရွာဖြစ်တဲ့အချိန်မှာသခိုင်းတိုင်းအပေါ်ပိုင်းကကြီးကပြီးသွားရေရဆက်တာအပေါ်မှာဆက်ပြီးတော့မိုးမလာတော့သူကပြင်းစီလာတာလေးသူကဒါမော်နီတာလုပ်နေတာပါမြည်ရင်နဲ့မိုးစလာနဲ့ဒါမော်နီတာလုပ်နေတာပါ
လက်ရှိမှာတော့သခိုင်းတိုင်းမန္တလေးတိုင်းအကွေးတိုင်းဒေသတွေမှာရှိတဲ့မြေကံပေးမျိုးတွေမှာမြေရတက်မှုကြောင့်ရေဘေးဒုက္ခနဲ့ကြုံနေရတာပါမြေရလွမ်းမှုဒဏ်ကိုရင်ဆိုင်နေရတဲ့ရေဘေးဒုက္ခတွေတွေအတွက်ဆန်ရိတ်ခါထောက်ပံ့မှုတွေအခြားလိုအပ်တာတွေစောင့်ရွက်နေတယ်လို့ဒေါက်တာကိုကိုနိုင်ကပြောပါတယ
်ကျွန်တော်တို့ညွှန်ကြားတတ်တာလူတွေနေရာရှိရပြီဆိုတာနဲ့ဆန်ရိတ်ခါတော့ခုနှစ်ရက်စာပေါ့နော်အဲ့ဒါက basic လူတိုင်းလူတိုင်းကို basic ပြီးပြီပါနောက်တခြားလိုအပ်ချက်တွေတော့ဆက်ပေးမယ်
မန္တလေးတိုင်းဒေသကြီးအတွင်းရေဘေးဒုက္ခခံနေရတဲ့နေရာတွေမှာနယ်လက်စီပီကန်တွေထားရှိပြီးအခုလက်ရှိထိတော့ကူးစက်ယောဂါတွေဖြစ်တဲ့သွေးလွှတ်ကွေးယောဂါ၊ဝမ်းယောဂါကူးစက်တာမျိုးတွေမဖြစ်သေးဘူးလို့မန္တလေးတိုင်းဒေသကြီးပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာတမန်းမင်းကပြောပါတယ်
။ငါတို့စပြီးလောက်ကျောက်ကောက်နေတာ3ရက်ရှိပါပြီနော်။3ရက်ရှိတဲ့အခါမှာတရားဥပဒေနဲ့လည်းပါပါတယ်၊မေဒီယာလည်းပါတယ်၊စင်ကူးလည်းပါတယ်ပေါ့နော်။ညောင်ဦးလို့ပတ်လာပါပြီ။ဒါပေမဲ့အခုတစ်ချိန်မှာမမတို့စေကန်းဖွင့်လာတော့တရားဥပဒေကတော့စပြီးစေကန်းပွင့်နေပြီပေါ့နော်ငါမ။ဖွင့်တဲ့အခါမှာတတိတော်မမလို့ရှိဘူးဒီယောဂာတွေကဝင်းရှုံးဝင်းကျက်ယောဂာတွေဒီလိုကြီးရှိတယ်ဆိုတော့တရင်မရောက်သေးပါဘူးကြာအခုတတိမမတို့ကအိမ်ကြီးဘလောက်တော့ယူဝင်ပြီကိုယ့်ရဲ့တဲမကြီးစီးကန်းတွေဒါကြီးဝင်နေပြီဆိုတော့တရင်ကိုလည်းမမတို့ရပါသေးတယ်ကျွန်တော်ကတော့ဒါဖြစ်လို့ယောဂာတွေဖြစ်တယ်ဆိုတော့တရင်တော့မရသေးပါဘူးကြာ
ဒီရေပိတ်ကယ်ဆယ်ရေးလိုနေရာတွေမှာလူထူထက်တာမို့ကုသယောဂါတွေမဖြစ်အောင်ဒီယူဆိုင်နေရပြီးကုသယောဂါပြန်ပွားမှုမရှိသေးဘူးကျမရေးဆိုင်ရာပညာပေးလုပ်ငန်းတွေကိုအထူးလှုပ်ဆောင်နေတယ်လို့ဒေါက်တာတနန်းမြင့်ကပြောပါတယ
်ဒီကတော့ညသားချင်းကတော့ရေးတက်လို့ရှိရင်ဖြစ်တဲ့ယောဂါကတော့ဒီကတော့1 to 1ကယောဂါပါပဲဒီကတော့နောက် electron spiral system ဆိုတာရှိပြီးလေအဲ့ဒါရေးတက်တဲ့အချိန်ကမှအမားတို့ပါလာတာပေါ့နော်ပါလာတဲ့အခါမှာကျွတ်ပေါ့ကျွတ်ကနေဒီမှာတဆင့်ကျေးရည်ပြရနေတဲ့ဆင်ကူလိုက်တဲ့ယောဂါပေါ့အဲ့ဒါမျိုးတွေအတွက်တော့အမားတို့ကအတိပညာဒါတွေကတော့မာရီသက်ဆိုင်ရာတမန်ကြီးဌာနကြီးကတော့ဒီစုတဲ့နေရာဒီမှာတော့သက်ဆိုင်ရာအားလုံးကိုတော့အကုန်လုံးလုပ်ပေးပြီးသားပေါ့နော်ဒါဒီတမန်ကြီးပြည်သားပြည်လုပ်ငန်းတွေကတော့ဆက်ပြီးတော့မာရီလုပ်သွားပ
ါမန္တလေးတိုင်းဒေသကြီးအတွင်းမြို့နယ်အချို့မှာတော့အရာဝတီမြေရတက်မှုကြောင့်အခြေခံပညာကျောင်း55ကျောင်းပိတ်ထားရပါတယ်မြန်မာနိုင်ငံတဝန်းမိုးများပြီးမြေချောင်းတွေစိုးရိမ်ရေမဲ့ကျော်တဲ့အထိဆိုးဆိုးရွားရွားရေကြီးရေချမ်းဖြစ်နေတဲ့အရာဝတီတိုင်းစကိုင်းတိုင်းပဲခူးတိုင်းအပါအဝင်ပြည်နယ်တိုင်းတွေမှာဇူလိုင်လကနေဩဂတ်လအထိရေဘေးတင့်အင်ဂျီပေါင်း5000ကျော်ရှိနေပြီးရေဘေးတင့်ပြည်သူ2000ကျော်နေပြီဖြစ်ပါတယ်ခင်ဗျာ။